Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ30နဲ့ဒိုင်နိုမီတာ51နဲ့လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလန်ကဆောင်ရွက်ပေးတော့မှာပ
ါကျွန်တော်တမောင်သားမှာအနေအခသိင်ကင်းကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့အမေရိကန်ကယူကရိန်းမှာအစိတ်တောက်ဖြစ်စေတဲ့ဓာတ်ထုပစ္စည်းတွေကိုအသုံးပြုရန်စဖို့အစီအစဉ်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီကနေ့ဆွဆွဲလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့ရုရှားကိုစစ်လက်နက်တွေပေးအပ်ဖို့စဉ်းစားနေတယ်ဆိုတဲ့အပြောအဆိုတွေနဲ့ပတ်သက်ပြီးဒီအရေးကိစ္စတွေကိုဆွေးနွေးနေတဲ့အရေးအယောင်တောင်မတွေ့ရဘူးလို့ယူကရိန်းစစ်ဘက်ထောက်လှမ်းရေးအကြီးအကဲကအမေရိကန်မီဒီယာတွေကိုပြောလိုက်ပါတယ်မြန်မာနိုင်ငံအတွက်အတိတ်အခါရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်တမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကခွင့်ပြုဖို့ဂျပန်ဆိုရကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကျွန်တော်တို့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်လို့ပြီးတဲ့အခါမှာတင်ပြပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေမှာဆိုရင်တော့ရှမ်းပြည်နယ်အရှေ့ပိုင်းတချီလိမြို့ကကြန့်ခိုင်ရေယုံအနီးမှာမင်းညကဘုံငါလုံးပောက်ကွဲခဲ့ပါတယ်
။ဟိုဒဏ်ရာရနေလူနာတော့မရှိပါလေဆိုတိတ်ဆိုးကြီးကတော့မရှိပါဘူး။ဟောအလုံးမောက်ခုနဦးကဒီလေးရတူယောက်ျားလေးက6ဦးပေါ့နော်
။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့နောက်ဆုံးအခြေအနေတွေအပြင်ဒီမော့ဆိုမြို့မှာလက်နက်ကြီးကြီးကြားလို့အရသား2ဦးသေဆုံးခဲ့တာစစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်စစ်တပ်မျိုးခီးစဉ်အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေပြန်လက်ခံဖို့စတင်ဆောင်ရွက်နေတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြပါမယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါရင်မတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းဝိုင်းတို့ကတင်ပြပေးသွားမှာပါခင
်ဗျ။အမေရိကန်ကယူကရိန်းမှာအစိတ်တောက်ဖြစ်စေတဲ့ဓာတ်ထုပစ္စည်းတွေကိုအသုံးပြုရန်စဖို့အစီအစဉ်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီကနေ့အင်ကာနေ့မှာဆွဆွဲလိုက်ပါတယ်။အထူးစစ်ဆေးရေးနေရာတွေမှာရုရှားတပ်တွေကဓာတ်ထုလက်နက်တွေသုံးဖို့စီစဉ်နေတယ်လို့ယခင်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဆူလီဗာကဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်နိုင်ငံဝယ်ဆန်စင်တာမှာပြောခဲ့တာကိုကိုးကားပြီးရုရှားကာကွယ်ဝန်ကြီးဌာနကအခုလိုဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။အဲဒီလိုဆူလီဗန်ပြောတာကိုအမေရိကန်ရဲ့ဂျိုင်းဟာဘတ်တွေကယူကရိန်းမှာအစိတ်တောက်ဓာတ်ထုလက်နက်ပစ္စည်းတွေအသုံးပြုရန်စဖို့ရွေချက်အဖြစ်ရုရှားကသဘောထားတဲ့အကြောင်းတရောင်ကြီးဓာတ်ထုနဲ့ဇီဝကာကွယ်တပ်ဖွဲ့တွေရဲ့အကြီးအကဲ Igor Kirillov ကပြောကြပါတယ်။ထိုးစစ်ရှိနေတာကြောင့်အခုလိုလှုပ်တာကိုနိုင်ငံတကာအသိုက်အဝန်းကစုံစမ်းစစ်ဆေးနိုင်မှာမဟုတ်ဘူးလို့အမေရိကန်ရဲ့ဂျိုင်းယာဘာတွေကယူဆကြပုံရကြောင်း Igor Kirillov ကပြောပါတယ်။ရုရှားလှုပ်တာအဖြစ်လဲဖြစ်တင်ပြောကြလိမ့်မယ်လို့သူကထင်မြင်ပါတယ်။ဒါပေမဲ့ပြဿနာရှာတဲ့သူကိုရုရှားကဖော်ထုတ်ပြစ်ပေးမယ်လို့သူကဆိုပါတယ်။အမေရိကန်ကအပြေးဝပြင်ဆင်နေပြီလို့ရုရှားကယူဆတဲ့အကြောင်းလဲသူကပြောသွားပါတယ
်တရုတ်နိုင်ငံအနေနဲ့ရုရှားကိုစစ်လက်နက်တွေထောက်ပံ့မှုစဉ်းစားနေတယ်ဆိုတော့ပြောဆိုမှုတွေနဲ့ပတ်သက်လို့တရုတ်ဘက်ကအဲ့ဒီလိုလုပ်ဖို့ဆွေးနွေးနေတဲ့အရေးအယောင်မတွေ့ရဘူးလို့ယူကရိန်းစစ်ဖက်ထောက်လှမ်းရေးအကြီးအကဲကီရီလိုဘူဒါနော့ဖ်ကအမေရိကန်သတင်းမီဒီယာတွေကိုပြောပါတယ်မကြသေးခင်ကအမေရိကန်အကြီးတန်းအရာရှိတွေဘက်ကတရုတ်အနေနဲ့ရုရှားကိုလက်နက်ပစ္စည်းကိရိယာတွေပေးဖို့စဉ်းစားနေတဲ့အကြောင်းပြောကြားခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုလှုပ်ဆောင်မှာကိုတားမြစ်တဲ့အနေနဲ့ယူကရိန်းဘက်ကတန်တမာရေးရဖိအားပေးတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ဒီကိစ္စဖြစ်လာနိုင်ခြင်းအလားအလာနဲ့ပတ်သက်ပြီးတနင်္လာနေ့က VOA နဲ့တွေ့ဆုံမင်းမြန်းကမှာတော့ယူကရိန်းစစ်ထောက်လှမ်းရေးအကြီးအကဲကဒီအပေါ်တစုံတရာပြောဆိုလို့ခြင်းမရှိပါဘူးလို့တုံ့ပြန်ခဲ့ပါတယ်အခုလောလောဆယ်မှာလည်းတရုတ်ဘက်ကရုရှားကိုလက်နက်လွှဲပြောင်းပေးဖို့သဘောတူထားဟာမရှိပါဘူးဒါနဲ့ပတ်သက်လို့လည်းဆွေးနွေးဖို့အစီအစဉ်တောင်မရှိမထင်ပါဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ဒီလအစောပိုင်းတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတို့ရဲ့တွေ့ဆုံမှုမှာလည်းတရုတ်ဘက်ကရုရှားကိုလက်နက်တင်ပို့ရောင်းချနိုင်မှုအလားအလာရှိတဲ့အပေါ်ဆွေးရမိကြောင်းထုတ်ဖော်ပြောဆိုခဲ့သလို CIA ဒါရိုက်တာကလည်းတရုတ်ဘက်ကရုရှားကိုလက်နက်ရောင်းချနိုင်ခြင်းဖြစ်နိုင်ခြင်းအလားအလာရှိပြီးချိန်ဆနေတာသာဖြစ်တယ်လို့တွေ့ဆုံမင်းမြန်းကန်တစ်ခုမှပြောဆိုထားပါတယ်ရုရှားအနေနဲ့လက်နက်တွေကိုမြောက်ကိုရီးယားကနေဝယ်ယူနိုင်တယ်လို့ရုရှားဘက်ကဒီလိုလက်နက်တွေရနိုင်တဲ့တခုတည်းသောနိုင်ငံကလည်းအီရန်ပဲဖြစ်တယ်လို့လည်းယူကရိန်းထောက်လှမ်းအကြီးကဲဘူဒါနော့ဖ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှအလဲပိုင်းနိုင်ငံတွေကထိတ်တန့်တန်တမာတွေကိုဇက်တိုက်တွေ့ဆုံမှုကာဇက်စတန်ကိုဒီကနေ့ရောက်ရှိနေပါတယ်ဒီသတင်းမှာနောက်ပိုင်းမှာ ဥဇဘက်နိုင်ငံမြို့တော်တာရှ်ကန်ကိုရောက်ရှိမှာဖြစ်ပါတယ်။ဝင်ကြီးဘလင်ကန်ခီးစင်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တနစ်တိတိပြည့်ပြီးရပ်ပိုင်းအကြာမှာဖြစ်လာခဲ့တာပါ။နိုင်ငံခြားရေးဝင်ကြီးဘလင်ကန်ဟာကာဇက်နိုင်ငံခြားရေးဝင်ကြီးမုခ်တာတီလူဘာဒီသမရကာဆမ်ဂျိုမတ်တိုကာယက်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဘိုအာရှတိုင်းပြည်တွေရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုးရေးနဲ့နည်းမြေပိုင်ဆိုးရေးကိုအမေရိကန်ကဂတိကဝတ်ထားလေးစားကြောင်းနိုင်ငံခြားရေးဝင်ကြီးဘလင်ကန်ကပြောဆိုလိုက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယခင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့ကြတဲ့ကာဇက်စတန်၊ကစ်စတန်၊တာဂျစ်ကစ်စတန်၊တာကမန်ကစ်စတန်၊ဥဇ်ဘက်ကစ်စတန်နိုင်ငံတွေပါဝင်တဲ့ C5+1 လို့သိကြတဲ့အစည်းအဝေးတရက်ကိုလည်းကျင်းပလိုက်မယ်လို့မျှော်လင့်ထားကြပါတယ်။အာရှအလဲပိုင်း၅နိုင်ငံကိုအစင်လာအားဖြင့်ရုရှားဆွေကဩဇာလွှမ်းမိုးထားတဲ့နယ်ပယ်ဒစိမ့်တစ်ပိုင်းဖြစ်ရှုမြင်ကြတာပါ။ဒီနိုင်ငံတွေကယူကရိန်းစစ်ပွဲမှာရုရှားကိုအများသည့်ထောက်ခံထားကြတာတော့မဟုတ်ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်မှာကုလသမဂ္ဂအထွေထွေညီလာခံကယူကရိန်းပေါ်ရုရှားကကျူးကျော်စစ်ကိုရှုတ်ချတဲ့ဆုတ်ဖြတ်ချက်ချရမှာတော့မင်းမပေးပဲသူတို့ကနေခဲ့ကြပါတယ်။ရုရှားရဲ့ကျူးကျော်မှုဟာသူတို့အတွက်ချိန်ချောက်မှုဖြစ်တယ်ဆိုတာဝန်ကြီးဘလင်ကန်ရဲ့အာရှလက်ပိုင်းခီးစဉ်တွင်ဒီနိုင်ငံတွေကိုနားချစည်းရုံးနိုင်လိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်ထားပါတယ်။
အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်ရဲ့လွှမ်းမိုးမှုခိုင်မာအားကောင်းလာနေခြင်းလူမျိုးရင်းဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံအကြားထောင်လိုက်သတင်းအချက်အလက်တွေမျှဝေပေးဖို့ဂျပန်နဲ့နယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးတွေသဘောတူလိုက်ကြပါတယ်။နယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးနာနာယာမာဟူတာနဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမတ်ဆာဟာယာရှိတို့ဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြခြင်းဥရုယာသီပြောင်းလဲမှုရေကြောင်းဆိုင်ရာလုံခြုံရေးကိစ္စရပ်တွေနဲ့ပစိဖိတ်ကျွန်းနိုင်ငံတွေအတွက်အခြေခံသဘောတူညီချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။တရုတ်ရဲ့ဩဇာအရှင်ဟုမြင်မာလာနေတဲ့ပစိဖိတ်ဒေသအတွင်းတည်ငြိမ်ပြီးပြည်ပကနေလွှမ်းမိုးဝင်ရောက်ဆွတ်ဖက်အကြကိုင်မှုတွေကိုပပျောက်ကင်းစင်ရေးဆောင်ရွက်ဖို့နဲ့နိုင်ငံအလုံးအရွယ်အစားဩဇာအာဏာပါဝါမခွဲကြဘဲနိုင်ငံချင်းစီအလိုက်လွတ်လပ်မှုအချုပ်အခြာအာဏာနဲ့အခွင့်အရေးတွေကိုကာဝယ်ပေးဖို့အတွက်ကိုလည်းနိုင်ငံကတိပြုခဲ့ကြကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုလိုသဘောတူလိုက်တဲ့အမျိုးသားလူမျိုးရေးမဟာဗျူဟာအသေးအယဂျပန်နိုင်ငံအနေနဲ့နိုင်ငံတကာစည်းမျဉ်းဥပဒေတွေကိုထိန်းသိမ်းပြီးသဘောတူညီထားတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုချက်ထွင်လှုပ်ဆောင်မှာဖြစ်ကြောင်းနဲ့အဲ့ဒီထက်မှဂျပန်နယူးဇီလန်ပူးပေါင်းဆောင်ရွက်မှုကလည်းအလွန်အရေးကြီးတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးဂျပန်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရကတံပြန်တိုက်ခိုက်ရေးအပါအဝင်လုံခြုံရေးနဲ့ကာကွယ်ရေးအစ်မြင့်တင်မှုတွေကိုကျင့်သုံးခဲ့ပြီးဒုတိယကမ္ဘာစစ်အလွန်ကာလကစလို့ကျင့်သုံးခဲ့တဲ့ဂျပန်နိုင်ငံရဲ့ခုခံကာကွယ်ရေးအသုံးစရိတ်ကို၅နှစ်အတွင်းနှစ်ဆတိုးသုံးဆွဲခဲ့ပါတယ်။2026ခုနှစ်အစောပိုင်းကာလအထိအမေရိကန်လို့တမဟော့ခရုစ်မစ်ဇာခရုစ်ဒုံအစင်400ကိုလည်းဝယ်ယူနေတယ်လို့တင်းနယ်လာနေကလွတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညတရင်တွေကို VOA ကဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအတွက်အတိတ်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မံပေးရသွားမယ့်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်အတားမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစည်းရင်းတွေရမြန်မာနိုင်ငံမှာအပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးတိမ်းရှောင်နေရသူအပါအဝင်လူဦးရေ18သန်း6သိန်းအကူအညီလိုအပ်နေပါတယ်။ဒီလိုကူညီလိုအပ်နေတဲ့အတွက်လည်းနောက်ထပ်လူသားချင်းစာနာမှုအကူအညီခန့်မှန်းခြေစုစုပေါင်းဒေါ်လာတန်း60အထိကျော်အထိပေးဖို့ဂျပန်အစိုးရကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆီယနာသိမ်းခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်အကြမ်းဖက်မှုတွေတိုးလာနေတဲ့အကြောင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့အခြေအနေပို့ပြီးဆုပ်ယုပ်ကြဆင်းလာနေတာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေကို UNHCR, UNICEF, WFP စတဲ့အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတင်ပြရသွားမှာဖြစ်ပြီးဒုက္ခသည်တွေအတွက်အစားအသောက်ဆေးဝါးနေထိုင်ခိုးလုံစရာတွေအပြင်ရေနဲ့မိလာစနစ်ကောင်းမွန်ဖို့အာဟာရဖြည့်ဆည်းပေးဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်ပံ့တွေအပြင်တရားမဝင်မျိုးရေးဆေးဝါးတိုက်ဖျက်ရေးလိုကိစ္စတွေအတွက်အသုံးပြုသွားမှာဖြစ်ကြောင်းဂျပန်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်
2022ခုနှစ်ဒီဇင်ဘာလစံပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့တဲ့ကချင်နှစ်ချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းတိခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်18တမတော်အကြီးညိုပြည့်အောင်တွေးထိုးလုံဆောင်မှု905ကကြီးပုံမှန်ခုနဲ့ဒီနေ့ဖေဖော်ဝါရီလ28ရက်နေ့မှာဆွဲချက်တင်လိုက်ပါတယ်မြစ်ချနာထောင်အတွင်းတရားရုံးမှာဒီနေ့ယုံကြည်ကြနာမှုအတွင်းအမှုနှစ်ခုအတွက်ဆွဲချက်တင်လိုက်တာဖြစ်ပါတယ်ဆွဲချက်တင်လိုက်တဲ့အမှုနှစ်ခုအတွက်ဒေါက်တာကလမ်ဆန်ဆောင်ကိုမလ9ရက်နေ့မှာစတင်စစ်ဆေးလိမ့်မယ်လို့သူရှိနေကပြောပါတယ်သူ့အပေါ်နောက်ထပ်ဆွဲဆိုထားတဲ့အကြမ်းဖက်မှုဥပဒေပုံမှန်52ကကြီးနဲ့ဆွဲဆိုထားတဲ့အမှုကိုလည်းဒီကနေ့မှာစတင်စစ်ဆေးတာမှာအမှုစစ် IO ကိုစစ်ဆေးခဲ့တယ်လို့ရှိနေကပြောပါတယ်ဒီမှုကိုလည်းလာမယ့်မလ9ရက်နေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်အကြံဖက်မှုနဲ့ဆွဲထားတဲ့အမှုအတွက်ကိုလည်းဆွဲချက်တင်သင့်မသင့်ဆိုတာကိုအဲ့ဒီနေ့မှာနှစ်ဖက်ရှိနေတယ်လျှောက်လဲချက်ပေးမယ်လို့ပြောပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်မနေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေစိတ်ကနေထန်းနိုင်ငံကိုစေကူဖို့အသွာဒေါက်တာကလမ်ဆန်းဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်အဲ့လိုဖမ်းဆီးခဲ့ပြီး2023ခုနှစ်ဇန်နဝါရီလ17ရက်နေ့မှာတော့ပုံမှုသူအောင်စိုးဆိုသူကတရားလိုလုပ်ပြီးပုံမှန်3ခုတက်တရားဆွဲဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတွဲကမကထအလုပ်ကျင်းပါတယ်ကိုဘရာဂိုရွှေမွေဟောက်ဆစ်ရေးလေ့ကျင့်မှုကိုဒီနေ့မှအင်အားဖြင့်နဲ့ပြန်လည်ကျင်းပါပါတယ်ဒီနေ့စတင်ကျင်းပမဲ့ဆေးရေးလေ့ကျင့်မှုကိုနိုင်ငံပေါင်း30ကတပ်ဖွဲ့ဝင်အင်အား9000ကျော်နဲ့မတ်လ10ရက်နေ့ထိထိုင်းနိုင်ငံမှာပြုလုပ်မှာပါအမေရိကန်တရုတ်အိန္ဒိယအင်ဒိုနီးရှားတောင်ကိုရီးယားဩစတြေးလျစတဲ့နိုင်ငံတွေပါဝင်ပြီးအရှိတောင်အာရှမှာအကြီးမားဆုံးနဲ့အရှိကြဆုံးဆေးရေးလေ့ကျင့်မှုဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဒီနှစ်စီရေးလေ့ကျင့်မှုမှာဖိတ်ခေါ်ခြင်းမရှိခဲ့သလိုမနစ်ကလည်းမြန်မာစစ်တပ်ပါဝင်ကမရှိခဲ့ပါဘူး2019ခုနှစ်ကတော့ကော့ဘရာဂိုးစီရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကိုလေ့လာသူဖြစ်ဖိတ်ကြားခဲ့ပူပါတယ်ပြီးခဲ့တဲ့နှစ်နှစ်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်ကော့ဘရာဂိုးစီရေးလေ့ကျင့်မှုတွေမှာအင်အားပမာဏလျှော့ကျလေ့ကျင့်ခဲ့တာဖြစ်ပါတယ်
လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေတင်လို့ရတဲ့ TikTok လူမှုကွန်ရက် app ကိုအမေရိကန်အစိုးရတုံးလက်ကင်ဖုန်းတွေနဲ့ဆက်သွယ်ရေးပစ္စည်းတွေစနစ်တွေကနေရက်30အတွင်းဖယ်ရှားဖို့အင်ဗျူရောကအစိုးရဌာနတွေကိုတနင်္လာနေ့ကညွှန်ကြားချက်ထုတ်လိုက်ပါတယ်။ Bytedance ဆိုတဲ့တရုတ်ကုမ္ပဏီပိုင် TikTok app တုံးတာဆိုင်ဘာလုံခြုံရေးအတွက်စိတ်မချရဘူးဆိုပြီးအသုံးပြုမှုတားမြစ်ဖို့အမေရိကန်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုလိုအင်ဗျူရောကအညွန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်တရားဥပဒေစိုးမိုးရေးအဖွဲ့တွေလိုအပ်လို့တုံးတာအမျိုးသားလုံခြုံရေးနဲ့သုတေသနလိုအပ်ချက်ရတုံးတာကလွဲရင်တုံးဆွဲခွင့်မရှိဘူးလို့အမေရိကန်အစိုးရကညွှန်ကြားထားပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇော်မလိုင်တို့ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့တာချီလေးမျိုးကပောက်ကွဲမှုသတင်းနဲ့စကြရအောင်ပါ။ရှမ်းပြည်နယ်အစီပိုင်းတာချီလေးမျိုးကပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယုံအနီးမှာတနင်္လာနေ့ညပိုင်းကဘုံငါလုံးပောက်ကွဲခဲ့တာကြောင့်မကာအိုခန်းရက်ွက်အုပ်ချုပ်ရေးမှုအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တာချီလေးမှာဘုံပေါက်ခွဲတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုညင်းညာကဆက်ပြီးပြောပြပေးမှာပါခင်ဗျာ
တာချီလေးမြို့အတွင်းဘုံတွေပေါက်ခွဲမှုဟာဖေဖော်ဝါရီလ28ရက်တနင်္လာနေ့ည9နာရီကျော်အချိန်မှာဖြစ်ပွားခဲ့တာပါတာချီလေးဒေသခံတဦးကဘုံသုံးလုံးဇက်ရိုက်ပေါက်ခွဲတံကိုသူကိုယ်တိုင်ကြားခဲ့ရပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းခုလိုပြောပါဗျာကျွန်တ
ော်ကဘုံပေါက်ခွဲဆက်ပတ်ပေါက်ဆက်ချလာတယ်အချိန်ပေါက်ချက်ဘုံကျင်းရပါ
အခင်းဖြစ်ပွားရာအနီးကတခြားဒေသခံတို့ကလည်းမကာအိုခန်းရက်ကွက်ကပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယုံအနီးမှာပောက်ကွဲတာဖြစ်တဲ့အကြောင်းနဲ့စုစုပေါင်းဘုံ၅လုံးပောက်ကွဲတာဖြစ်ကြောင်းခုလိုပြောပါဗျာ
မကာအိုခန်းရက်ကွက်ဒီကြန့်ခိုင်ရေးလုံးနဲ့ညောင်ရီပန်ရှိအနီးဘုံတော့ဖြစ်တာဗျာခုနကကြော်လောက်မှဖြစ်တာဗျာအဲ့မှာဘလုံးကွဲတယ်ပေါ့နော်မိမိပိုင်းလေးရှိရမယ်နော်သုံးလုံးထောက်ကွဲတာအလုံးပေါင်းကျွန်တော်တို့၅လုံးကွဲတယ်ဗျာ
နောက်ဆုံးတလုံးကတော့ည7နာရီကျော်မှာကွဲတာဖြစ်ပါတယ်ဒီပေါက်ကွဲမှုကြောင့်မကာအိုခန်းရက်ကွက်အုပ်ချုပ်ရေးမှူးအဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ
်ဟိုဒဏ်ရာရတဲ့လူနာတော့ပဲရှိပါတယ်ဆိုတိတ်ဆိုးကြီးကတော့မရှိပါဘူးဟောအလုံးပေါင်း9ဦးဗျမိကြီးလေးက2ဦးယောက်ျားလေးက6ဦးပေါ့နော်ကောင်းကဥက္ကဋ္ဌတယောက်ကတော့ဒီ18ကျော်ဒဏ်ရာပေါ့နော်ဒါလည်းမကွင့်ရပါဘူးကျွန်တဲ့လူတွေတော့ဒီပေါင်လို့ခြေသုံးလောက်ပဲလက်ချက်မရှိတာပါဘူ
းဒီဘုံခွဲမှုတွေကိုဘယ်သူလုပ်တယ်လဲဆိုတာကတော့လောလောဆယ်မသိရသေးပါဘူးဒေတာရင်းအခြေဆိုင်တာချီလိတ်နျူးစ်အေဂျင်စီကတော့ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းနဂါးအဖွဲ့ကသူတို့လှုပ်ဆောင်တာလို့သတင်းထုတ်ပြန်ထားတဲ့အကြောင်းဖော်ပြပါဗါတယ်။ ီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တုန်းကလည်းတာချီလိမ့်မြို့မှာပြုလုပ်တဲ့တမ်မတော်ထောက်ခံပွဲမှာအလားတူဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုမှာလူ2ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့လူ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တာချီလင်းမြို့မှာမင်းညာကဖြစ်သွားခဲ့တဲ့ပောက်ကွဲမှုနောက်ဆုံးအခြေအနေကိုကိုငင်းညာကတင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကယားပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။စီရေးတင်မာနေတဲ့ကယားပြည်နယ်ဒေသခေါ်ကင်နီနယ်တဲကဒီမော့ဆိုမြို့မှာဖေဖော်ဝါရီလ28ရက်မနေ့ကစစ်တပ်ဖက်ကပစ်လိုက်တဲ့လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲလို့ဒေသခံပြည်သူဦးသေဆုံးပြီးတော့၄ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။တိုက်ပွဲဖြစ်နေတာမဟုတ်ဘဲစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုဒရုန်းယာဉ်တွေတုံးပြီးလဲဘုံးတွေချခဲ့တယ်လို့ကင်နီလူ့အခွင့်အရေးအဖွဲ့ကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မဆုမြတ်မုံကပြောပြပေးမှာပါခင်ဗျာ။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်အရှေ့ဘက်ခြမ်းနဲ့နောက်ဘက်ခြမ်းနေရာတွေမှာတင်းတင်းလာနေတော့ကစစ်တပ်ဘက်ကပြစ်တဲ့လက်နက်ကြီးကြီးတွေကြားရောက်လို့သေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်။တင်းတင်းလာနေမနေ့ပိုင်းတော့ကဒေါ်ကြီးခုကြီးရွာမှာလက်နက်ကြီးကြီးကြားခဲ့လို့အရသာပြည်သူတယောက်သေဆုံးတဲ့အပြင်နှစ်ယောက်အပြင်းထန်ဒဏ်ရာရရှိတယ်လို့ KNI လူ့ဖွဲ့ရေးအဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ်။
တချို့ကဘောလက်ခဲနဲ့ပြစ်လာထွင်တယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီတလောက်ကတမ်းမြင့်14ပေါ့နော်ပရုစမရှိတဲ့တမ်းမြင့်အမတ်14တမ်းမြင့်လက်ချင်းကြောင့်ကနေပြစ်တော့ပေါ့နော်ဘယ်ဆိုပြစ်တဲ့ပုံစံကြတဲ့ပုံစံကအဲ့ဒီဖက်ကနေလာတော့ပေါ့နော်အကေဒီဘောလက်ခဲကနေပြင်းတော့သူကကြော်သွားလဲရှိတယ်အဲ့ဒီရွာလေအဲ့ကြောင့်မို့ကျွန်တော်ခမ်းမကတော့မနေ့ပိုင်းတောင်းတဲ့အထီးတဲ့တရားတရားဆုံးသွားတယ
်ဒီမော့ဆိုအရှိတ်ချမ်းက၄နေရာလောက်မှာမနက်ပိုင်းတုန်းကလက်နက်ကြီးကြီးကြားခဲ့တာမှာတချို့နေရာတွေမှာတော့လူအထိခိုက်မရှိပေမဲ့စေကန်းတစ်ခုနဲ့နေတချို့ပျက်စီးထိခိုက်သွားခဲ့ပါတယ်တင်းနှင်းလာနေညနေပိုင်းမှာလဲဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းစစ်ပေးရှောင်တွေခိုးလုံနေတဲ့နေရာအပေါ်လက်နက်ကြီးကြီးကြားရပောက်ခွဲလို့တဦးသေဆုံးပြီးတော့နှစ်ဦးပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတယောက်ကအခုလိုပြောပြပါတယ်
ပြည်လာတော့ခုနိုင်ခွဲကျော်ပါပေါ့နော်60ကျော်လောက်ပြည်တာပေါ့နော်အထီးသွားတာတော့ကျွန်တော်တို့ဒီပြည်သူ့ချော်ပါပဲဒီကိစ္စမှာတက်ကမ်းမနေတာပေါ့နော်ဒီမိသားစုထဲမှာကျသွားတယ်အဲ့လိုဒီပါတဲ့သူကတရားတော့ပေါ့နော်သူကမျိုးတမီးကပြည်သွားတော့တယောက်ကျတော့ပြည့်ထန်တယ်ရတယ်ပြီးတော့ဒီဆုံးသူရဲ့မျိုးပေါ့နော်မိမဖက်ရတယ်တင်မဆောပြည့်ထန်တယ်ရတယ်ပေါ့နော်အဲကလေးမမီးကလေးရဲ့နာသူ့အခွားဆရာကိုလူသွားတာပေါ့နော်
စစ်တပ်ဘက်ကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နေရာတွေမှာမနေ့တုန်းကတိုက်ပွဲတွေမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်လေရှိတဲ့ဒီမော့ဆိုမြို့နယ်ထဲမှာအရသာပြည်သူတွေရှိနေတဲ့နေရာတွေစစ်ပေးရှောင်တွေပုတ်ခိုနေတဲ့နေရာတွေမှာလည်းကာကွယ်ရေးတပ်တွေရှိနေနိုင်တယ်ဆိုတာမျိုးနဲ့စစ်တပ်ကပစ်ခတ်မှုတွေကိုလုပ်လေရှိပါတယ်မနေ့ကဆိုရင်လက်နက်ကြီးကြီးတွေနဲ့လှမ်းပစ်တဲ့အပြင်အဝေးထိတ် drone ရင်တွေနဲ့လည်းဘုံးတွေကျဲချတယ်လို့ KNI လူခွေရဲ့အဖွဲ့ဒါရိုက်တာကိုပညာကပြောပြပါတယ်
မနေ့တနေ့ကတိုက်ပွဲမရှိဘူးတနေ့ကနီးပါးလုံးလုံးတိုက်ပွဲမရှိဘဲနဲ့စစ်ကောင်စီကဟိုဆက်ပြီးတော့မှဟိုဆက်ပြစ်တော့ဒုံးနဲ့ drone နဲ့လည်း light ပြီးတော့မှဘုံချတာရှိတယ်ဟိုဂျီရွာတွေကိုလည်းဟိုလက်လက်ကြီးနဲ့ပေါ့နော်ဟိုထူရတယ်ရှိတယ်လုံးဝကိုတိုက်ပွဲမရှိဘူးခင်ဗျဟုတ်မနေ့တနေ့ကလုံးအဲ့ဒီနာဒီမော့ဆိုတကွင်းတော့လုံးဝတိုက်ပွဲမရှိဘူးခင်ဗျ
ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်2022မေလလောက်မှာစပြီးတော့ကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေစတင်ခဲ့တာပါအဲ့ဒီထဲကဆလို့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်တိုက်ပွဲနဲ့မဆိုင်တဲ့ဒေသခံအရသာပြည်သူထိခိုက်သေဆုံးမှုတွေမကြာခဏကြုံရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
ကြပ်ပြင်းနေဒီမော့ဆိုမြို့မှာစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပြီးတော့အရသာပြည်သူတွေတေဆုံးတန်းရန်ရခဲ့တဲ့အကြောင်းမဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စစ်ကောင်စီဥက္ကဋ္ဌရဲ့ရခိုင်ပြည်ခီးစဉ်သတင်းကိုတင်ပြပေးကြပါမယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်ကိုသွားတာဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်သူလာရောက်တဲ့အတွက်ဖြစ်နေတဲ့အခြေအနေတွေကိုသဘောပေါက်သွားနိုင်တယ်လို့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်စစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်ခီးစဉ်အကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမယ်ခင်ဗျာ
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားနှုတ်အားဖြင့်အပြစ်ရထားတာတုံ့လန့်ကြပြီးတဲ့နောက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးတော့ရခိုင်ပြည်နယ်ကဏ္ဍပေါင်းစုံကစီးပွားရေးလုပ်ငန်းရှင်တွေနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးဖြစ်တဲ့ရခိုင်ပြည်နယ်တိုးတက်ရေးအတွက်တွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗီဒီယိုကိုပြောပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာလို့ခုလိုပြောပါတယ် ไอ้ปีเนี่ยจนถึงปีนี้มานั่นอาจจะมีโรงงานเช่นเนี่ยที่เป็นโรงงานเช่นเนี่ยอาลงในปีเดียวกันทุกอย่างถ้าเลือกโรงงานเลยสวยในประเทศถูกต้องจะได้คงด้วยในประเทศแข็งแข็งในการีอุณหภูมิมาเลยแล้วก็ที่เช่นปีเกิดอะไรสิบาทการีอาตายเนี่ยตั้งแต่ไอ้ปีเนี่ยอาลงมาจนถึงพังเวียนในการสิบาทยังใครปีเนี่ยเรามาคงทุกโรงงานเลยใส่เปลี่ยนไม่มีเวสซ่าเลยสิบวันโรงงานเลยกูยังจะบอกตัวพี่เดลูเลยเปลี่ยนไปเลย
ยังใครปีนี้มาอีนี่ชิบุเน่เลสซี่มียาบุกอ่ะดีกับพี่นี่เลยลูกยังใครปีนี้ซีซั่นลงงานเชียงยานเนี่ยซีกงเดียมีอ่ะเต็งโอกาสอู้จ่ออีมังอ่ะฟิวอีมีมาบังกูเปลี่ยวไปเลยฟิวอีมาชิบุเน่ซีบุลงงานเชียงยานเนี่ยนะดีดีกว่าดีแค่เกิดอะไรบ้าเลยก็เลยดีกว่าแค่เกิดอะไรยืนที่บ้าเลยยืนที่นั่นแหละที่ว่าแค่เดี๋ยวมาชิบุลงงานเชียงยานอ่ะอุ้งนั่นก็เลยแค่เดี๋ยวมาลงงานลงในยาเรื่องอ่ะยืนที่ประชาเดียดานะสารุจิมันต้องก ပါကြောင့်လဲဆိုလို့ရှိရင်ပထမဆုံးလုံငန်းတစ်ခုတည်းထောင်မယ်ဆိုရင်ပထမဆုံးလို့တော့ငါမြင်နေရမြင်ရရွေးကြည့်နေလို့ရှိရင်ဥရဒီတခြားတခြားဒီအမစားပြည့်စုံဝေးရတဲ့ကုန်ကျန်ဝေးရတဲ့အဲ့ဒါအဆောက်အဦးစားတော့အဲ့ဒါကိုမလုပ်ခင်အဲ့မြန်မာလက်ရှိတဲ့ပတ်စံတွေကအကုန်လုံးကြီးပေါ်တယ်ရင်းနှီးမြှုပ်နှံလိုက်ရတဲ့ဆိုတော့ဒါလုံးကဟာလာချင်းဆောင်ဟောတော့ကတာအဓိကဆက်ကိုတာလီယာကတ ကျွန်တော်တို့အရင်ထပ်စာလို့ရှိရင်အခုကပြန်လာလို့ရှိရင်တို့တို့ဒီညဉ့်ညဉ့်ချပ်ပြတာတော့ပြရတယ်ဆိုတော့အချိန်နောက်တော့ပါဒီမကြတော့ဘူးပေါ့နော်ဒီနေ့ဒီလိုကြီးဒီနေ့ဒီနေ့ဒီလိုကြီးအမှန်ညနေပိုင်းရှာပြတယ်
အခုနောက်ဆုံးလည်းဒီအလုံးအညာညာနဲ့ရှင်ဆိုတော့ဒါတဲလောက်ကြမ်းကြမ်းနဲ့ကျွန်တော်ဒါမှမနောက်ဘက်ကတော့တော်တော်များများလာပါတယ်စစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ရခိုင်ပြည်နယ်ကိုလာရောက်ပြီးစီးပွားရေးအခြေအနေတွေကိုမေးမြန်းတင်ပြခွင့်ရခဲ့တာကြောင့်ရခိုင်စီးပွားရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိတိုးတက်လာနိုင်တယ်လို့လည်းရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတန်များအသင်းဥက္က
ဒီတော့ပြောလို့ညောင်းနေတာပေါ့ဘာလို့ဘယ်လိုပြောပြမလာတာနဲ့ဆက်လို့ရှိလာလာကြည့်လိုက်တဲ့အတွက်ဒီမှာတော့အကြီးကျယ်နဲ့တော့တကယ်ကြီးကြီးများဖြစ်ပြနေတဲ့အခြေအနေတွေဒီညနေကိုတော့နောက်တစ်ချက်ကဒီမှာရှိတဲ့လုံးဝရှိနေတဲ့ကွာဒီမှာရှိနေတဲ့အချက်တွေကိုပြန်ခွင့်ရတယ်လို့နော် ဒါကြောင့်ဒီအပိုက်တာပြည့်ရရှိကြတော့ဒီဖက်ကဒီခက်ကြီးလေးလုံးဝရှိနေတဲ့ပြင်ပြနေရတဲ့အော်နော်ငွေကြီးခက်ကြီးအခုနောက်တော့နေနေရာခက်ကြီးတွေလည်းခက်ကြီးတွေတခြားဒီဂန္ဓာဘုံကဒီချူတောင်းမျိုးကပြင်ပြလိုက်ကြတယ်ဒီအောင်မလေးရလုံးဝဆိုလို့ရှိရင်ဂျန်ရောသာဒီဂျီမီဟုဂျန်ရောသာချပါမှုအရာတွေတော့နော်တခြားဒီပြင်ပမှုအပင်းချုပ်နေတဲ့ပြင်ပြတာဆိုလို့ရှိရင်အခုနောက်တော့ဇာလမ်းဆက်ပြီးကောင ို့အကောက်ဘက်ကတော့ပြောနေပါလေ
ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ကောင်စီအကြီးကဲရခိုင်ပြည်နယ်ကိုလာရောက်တယ်လို့ပြောပေမဲ့တစ်ဖက်မှာလည်းရခိုင်ပြည်နယ်တွေကတချို့နေရာတွေမှာလမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စီးဆင်းမှုတွေကိုစစ်ကောင်စီကကန့်သက်ထားဆဲဖြစ်ပါတယ်အစအစတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်မှာအလုတ်ယုံဆက်ယုံတွေလည်းမရှိသလောက်နေပါသလိုအလုတ်ကိုင်ခွင့်လန်းတွေလည်းမရှိတာကြောင့်ရခိုင်ဒေသခံအများစုဟာပြည်ပနိုင်ငံကိုထွက်ပြီးရွှေပြောင်းအလုတ်သမားအနေနဲ့အလုတ်လုတ်ကိုင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ခင်ဗျာ
စစ်ကောင်စီဥက္ကဋ္ဌရဲ့ရခိုင်ပြည်နယ်ခင်းစဉ်အကြောင်းကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်အတန်ကနေပြီးတော့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတက်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်ခံရေးစစ်ကောင်စီဘက်ကစီစဉ်နေတဲ့သတင်းကိုပြောပြခြင်းပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လည်လက်ခံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုပါတယ်။လှဖိုးခေါင်တောင်ပြိုလက်ဝဲကျင်းချောင်းစတဲ့လက်ခံရေးစခန်းတွေကနေပြန်လည်လက်ခံမှုအတွေ့ပြင်ဆင်မှုတွေလုပ်ထားပြီလို့လည်းပြောပါတယ်။မြန်မာဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်ဆိုတဲ့အပေါ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကရောဘယ်လိုတုံ့ပြန်ပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
2019ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့မွတ်စလင်ဒုက္ခသည်တိမ့်နယ်ချီတွေကတထောင်နီးပါးကိုလက်ခံမှုစတင်လုပ်နေပြီလို့စစ်ကောင်စီကပြောပါတယ်။တတ်မှတ်ထားတဲ့စည်းကမ်းတွေနဲ့ပြည်သူတွေကို ဦးစားပေးလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
ဒီနေ့ဒီစပယ်နယ်လေကျွန်တော်တို့ညနိုင်ဆောင်ရပြီဖြစ်ပါတယ်ဒီကတော့ကျွန်တော်တို့ရဲ့ရခိုင်တင်ရတဲ့ညကျွန်တော်တို့သဘောတူညီထားတဲ့ဆိုင်နိုင်ငံသဘောတူညီချက်တစ်ချိန်ရှိတယ်အဲ့ဒီချိန်ကြီးကစီမင်းစည်းကမ်းနေတာလေကျွန်တော်တို့အနေနဲ့ကအပြည့်စုံတဲ့လူတွေကိုပူဇော်ပေးပြီးတော့ဒါကျွန်တော်တို့လက်ခံပါမှာဖြစ်တယ်ပြန်လေလက်ခံတဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ကကျွန်တော်တို့ပိတ်တင်ထားတာမရှိဘူးတားဆီးထားတာမရှိဘူးရဲအသေးကြတော့ကျွန်တော်တို့မရှိသေးပါဘူးဗျာကျွန်တော်မကြားအသေးမိပါပဲ
ရခိုင်ပြည်မြောက်ပိုင်းမှာ2018ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေအပေါ်အာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာစစ်တပ်ကနယ်မြေရှင်းလင်းချိန်အတွင်းအိနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးတိတ်ဆောင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်မောင်တော်ဘူဒီတောင်နဲ့ရသစ်တောင်မြို့နယ်တွေမှာနေထိုင်ခဲ့ကြသူတွေဟာလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ပြန်လာသူတွေအနေနဲ့ဒီဘက်မှာရှိနေတဲ့ဆွေမျိုးမိသားစုတွေကိုပြောပြနိုင်လို့ရှိရင်စစ်ဆေးမှုတွေပြုလုပ်ပြီးမူလရွာတွေမှာနေရာချပေးသွားဖို့စီစဉ်ထားတယ်လို့စစ်ကောင်စီပြောခွင့်ရကအခုလိုပြောပါတယ်။
အဲ့ဒါတည်းရနေမိမိကျန်းတာမရှိပါဘူးဗျ။ဟုတ်ကဲ့။ဒီဖုန်းကောင်းတို့ဘာလို့လဲသူရဲ့လုံလုံကြီးရခိုင်ရတိုင်းစီစဉ်ပြီးခဲ့တဲ့နေရာဆိုင်ငယ်လဲအဲကျွန်တော်တို့ဒါစီစဉ်ထားပြီးဖြစ်ပါတယ်ကျွန်တော်ဒီကဖွင့်လဲစားတာစားတော့ဒီလက်ဖိုးအောင်မှာဖြစ်ပါလိမ့်မယ်ဗျဟုတ်ကဲ့အပြီးရင်ကျွန်တော်တို့တချို့လူတွေကတော့ကျွန်တော်တို့ဒါသူတို့ရဲ့ဟိုဟာနေရာတွေရှိပြီးသားဖြစ်ပါတယ်ဝင်လာတဲ့လူတွေထဲမှာတချို့လူတွေကတော့သူတို့ရဲ့ငယ်မီဒေတာလည်းရှိတယ်အေးလေအိတ်ကြနဲ့ဆိုအိုက်ကြလည်းလက်ခံရတဲ့ကမှကျွန်တော်ပြန်လဲစီစဉ်ပြီးတော့အဲသူတို့ရဲ့ငယ်မီကိုသူတို့ရဲ့နေရာတွေရောတော့ကျွန်တော်တို့အများဆုံးပြန်လဲအခြေချနိုင်ရေးကျွန်တော်တို့စီစဉ်ထားပါတယ်ကျွန်တော်တို့ရဲ့ဒီရဆောင်ပါဒီကကျန်လေလက်ခံရေးဒူဝါရကွာဆရာဦးစားပေးတဲ့မှာကျွန်တော်တို့အထမ်းနေရှိမယ်ပြီးရင်တော့တို့ရဲ့နေရဌာနတွေရှိပါမယ်ဒီစီစဉ်တိုင်းမှာကျွန်တော်ဆက်လုပ်ပ
ါလှဖိုးကောင်စခန်းအပြင်ရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကတောင်ပြိုလက်ဝဲပြန်လေလက်ခံရေးစခန်းကျင်းချောင်းစခန်းအမှတ်နှစ်စခန်းစတဲ့နေရာတွေမှာလည်းပြန်လေလက်ခံသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ် NLD အစိုးရလက်ထက်ထဲကမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်မျိုးအပြင်နိုင်ငံတကာလက်ခံနိုင်မဲ့အစီအစဉ်မျိုးနဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးစီမံကိန်းအရာဖွင့်လှစ်ထားတဲ့စခန်းတွေဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုအမြဲတကားဖွင့်ထားတယ်လို့တော့စစ်ကောင်စီဘက်ကဆိုပါတယ်ပြည်ခဲ့တဲ့လကစစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာတသက်ခိုင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဒုက္ခသည်လက်ခံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာဘက်ကမွတ်စလင်ဒုက္ခသည်တွေလို့ပြောနေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေသူတွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့သာသုံးနှုန်းပါတယ်မြန်မာနိုင်ငံဘက်ကခုလိုဒုက္ခသည်တွေကိုပြန်လည်လက်ခံရေးလုပ်နေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝရမှသာပြန်လာခြင်းတယ်လို့ Causes Bazaar မှာရှောက်နေတဲ့ဒုက္ခသည်ဦးမောင်မောင်ကပြောပါဗျာ။ဒီ
ကတော့ကျွန်တော်တို့ပြန်လာမယ်ဆိုလို့ဆိုရင်အဲ့မှာရှိတဲ့လူတွေကတော့အဲ့မှာဟိုဥပမာဖိုင်အကောင့်ဆန်းကုန်းမှာ Facebook report ပဲကနေဖြစ်ပြီးတော့ဒီ Twitter ID ဒုက္ခသည်အဲ့မှာရှိတဲ့IDB မြောက်တော့အခုတူနေရရှာပန်းပြင်းပြနေလို့ဆိုဆိုရင်ကျွန်တော်တို့ဘယ်လိုမျိုးနေရရှာပန်းနေလို့ဆိုတော့ကျွန်တော်တို့လည်းအဲမိကုံတော့ရတာကိုပြလာပါတယ်လေ။အနေနဲ့တို့ရောနိုင်ငံတကာဖေရှာတွေတို့ချောရှာအောင်တို့ရောဟန်ပြအနေနဲ့တို့လို့ရှင်ကြလို့ဒီလိုပဲယူဆပါတယ
်။မူလနေရတွေမှာပြန်လည်နေရချပေးပြီးတို့ရဲ့ပိုင်ဆိုင်မှုတွေကိုပြန်ပေးတာနဲ့လွတ်လပ်စွာသွားလာခွင့်စီးပွားရေးလုပ်ကင်ခွင့်တွေပေးလို့ရှိရင်တော့ပြန်လာကြမှာဖြစ်တယ်လို့လည်းရိန်ဂျာအတိုင်းဝိုင်းကပြောပါတယ်။ရခိုင်ပြည်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကြိုးပမ်းခဲ့တာပါ။အဲဒီတုန်းကနှစ်နိုင်ငံဘက်ကစစ်စစ်ပြီးသားဒုက္ခသည်3450ကို2019ခုနှစ်ဩဂတ်လ22ရက်နေ့မှာလက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူထားခဲ့ကြပေမဲ့တတ်မှတ်ထားတဲ့နေ့မှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ကြပါဘူးရှင်။
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစစ်ကောင်စီဘက်ကပြန်လက်ခံဖို့စီစဉ်နေတဲ့သတင်းကိုအလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှားဆင်ကြပါအောင်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိတဲ့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကမ္ဘာတစ်လောက်ခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်ယူကရိန်းကို F-16 ဂျက်တိုက်လေယာဉ်တွေပို့ပေးမှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောထားပေမဲ့လည်းကွန်ဂရက်လွှတ်တော်အမတ်တချို့ကတော့အစိုးရသဘောထားပြောင်းလဲသွားအောင်တွန်းအားပေးဖို့စီစဉ်နေပါတယ်။ VOA သတင်းတော့ Veronica Valderas Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။
ဂရင်းတပ်ဖွဲ့ဝင်တွေဟာဆိုဗီယက်ခေတ်က Grad Rocket တွေတုံးပြီးခါခီဖ်ဒေသကဆုံးရှုံးသွားတဲ့နယ်မြေတွေကိုပြန်သိမ်းပိုက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲကကြိုးစားနေကြတာဟာရုရှားတွေကိုစနေနေ့မှာဥရောပကနောက်ထပ်ပြစ်ဒဏ်ခတ်အရေးယူရာနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကကြိုးဆိုပေမဲ့စီရေးလက်နက်အကူအညီတွေသာရမယ်ဆိုရင်အချုပ်အခြာအာဏာထိပါသူတွေကိုခက်မြက်မြက်မောင်းထုတ်နိုင်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအခုလိုပြောပါရယ
်ရုရှားတွေရဲ့ကျူးကျော်မှုကိုဒီနှစ်မှာအဆုံးသတ်သွားအောင်ကျွန်တော်တို့စွမ်းဆောင်နိုင်
ယူကရိန်းဘက်က F-16 ဂျက်တိုက်လေယာဉ်တွေနဲ့တာဝေးပစ်အမြောက်တွေလိုအပ်ကြောင်းတောင်းဆိုထားပေမဲ့ဒီလိုလက်နက်မျိုးထောက်ပံ့ဖို့လက်တလောမှာစဉ်းစားထားတာမျိုးမရှိကြောင်းအမေရိကန်ဘက်ကပြောပါတယ
် In this phase the critical
အခုချိန်မှာမြေပြင်ကနေထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့ဟာပိုအရေးကြီးပါတယ်တင်ကားတွေတန်ကြပ်ကကားတွေနဲ့ခြေလျင်တပ်သုံးတိုက်ခိုက်ရေးယာဉ်တွေပိုလိုအပ်မှာပါ F-16 ကတော့နောက်အဆင့်အတွက်ပါ
လွတ်တော်အမတ်တို့ကတော့စီးရေးအကူအညီပူပေးဖို့လိုလားနေကြပါတယ်
We can certainly
run နာရီတောပံပေးနေအောင်ဆိုရရာဒါသုံးစိတ်ငွေတိုးပေးဖို့ကျွန်တော်တို့ဘက်ကဥပဒေပြဋ္ဌာန်းဆောင်ရွက်နိုင်ပါတယ်ဒီလိုလို့ပို့လဲယူရထားပါတယ်ကွန်ဂရက်ကဒီမိုကရက်ရောရီပါဘလစ်ကန်ရောလုံလောက်တဲ့ဖိအားပေးမယ်ဆိုရင်တော့ဒီတိုက်ပွဲနိုင်တိုက်ဖို့ယူကရိန်းဘက်ကလိုအပ်တာတွေကျွန်တော်တို့ပေးနိုင်မှာပါ
ဒါပေမဲ့အမေရိကန်ဘက်ကကြီးကူနေတာမျိုးမဟုတ်ပဲဘိုင်ဒန်ဆိုရအနေနဲ့မဟာမိတ်ဥရောပနိုင်ငံတွေရဲ့ထဲဝင်မှုလည်းလိုအပ်မှာဖြစ်ကြောင်းတချို့ကသုံးသပ်ပါတယ
် They've had a commitment to
သူတို့ကအနည်းဆုံးငွေပမာဏကိုပဲထောက်ပံ့မယ်ဆိုပြီးပြောထားတာပါသူတို့ပြည်တွင်းထုတ်ကုန် GDP ရဲ့200ခန့်လုံးကိုပဲသုံးမယ်ဆိုတာအနည်းဆုံးဖြစ်ပြီးအများဆုံးမဟုတ်ပါဘူး NATO အဖွဲ့ဝင်တော်တော်များများကတိုးပြီးထောက်ပံ့တာတွေမလုပ်ကြပါဘူး
ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတရုတ်နိုင်ငံကိုဧပြီမှာတွားရောက်မှာဖြစ်ကြောင်းကြေညာပါရယ်ရုရှားတွေကိုတရုတ်ကစီးရေးအကူအညီပေးမယ်ဆိုတာမျိုးသတင်းတွေထွက်ပေါ်နေချိန်မှာမက်ခရွန်ကအခုလိုတွားရောက်တာပါအမေရိကန်ကလည်းအခုလိုဆက်သွယ်ရေးလမ်းကြောင်းတွေရှိနေတာကိုလူလာပါရယ်ဒါပေမဲ့လည်းအမေရိကန်နဲ့တရုတ်တရိုက်ဆွေးနွေးဖို့တော့မရှိသေးဘူးလို့ဆိုပါရယ်
Nothing scheduled
ခုချိန်မှာတော့ဘာမှစီစဉ်ထားတာမရှိပါဘူးဒါပေမဲ့တိတ်မကြတော့တဲ့အချိန်မှာခေါင်းဆောင်တို့ဆွေးနွေးပြကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ
်တရုတ်နဲ့ဆက်ဆံရေးဆိုးတဲ့ဆိုးလာတာမျိုးမဖြစ်ဖို့စစ်ဖက်ဆက်သွယ်ရေးလမ်းကြောင်းတွေရှိဖို့လိုအပ်ကြောင်းလဲသူကအလေးထားပြောဆိုပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာမကြခင်မှာကမ္ဘာတလောခီးသွားအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်အခုတော့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုတင်ပြပေးပါမယ်တူရကီမှာအာပြင်းငရင်လုတ်တော့အားလုံးအထိတ်တလန့်ရှိခဲ့ပြီးငရင်လုတ်နေတာကိုကားလုံခြုံရေးကင်မရာမှာရိုက်ကူးထားပါတယ်ကယ်လီဖိုးနီးယားကမိတောက်ရေတုံကိုလာကြည့်သူတွေနဲ့စီကားနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတန်နာကျော်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဖေဖော်ဝါရီ20ရက်နေ့ကတူရကီနိုင်ငံမှာငရင်တစ်ခုထပ်လုံသွားတာကိုကားဒက်ရှ်ဘုတ်ပေါ်တက်ထားတဲ့ကင်မရာမှာရိုက်ကူးထားတာတွေ့လိုက်ရပါတယ်။တူရကီနိုင်ငံမှာအားဖြင့်ငရင်ကြီးနှစ်ခုဇက်တိုက်လှုပ်ခဲ့ပြီးတော့တူရကီနဲ့အိမ်နီးချင်းဆီးရီးယားနိုင်ငံတို့မှာတေးကျေးပျက်စီးမှုတွေဆူဆူရွရွကြုံခဲ့ရပြီးသတင်းတစ်ပတ်အကြာမှာပဲနောက်ထပ်ငရင်ထပ်ပြီးလှုပ်ပြန်တာပါ။ဖေဖော်ဝါရီ21ရက်နေ့ထိနောက်ဆုံးစီးရင်ရလူအနည်းဆုံး10ဦးသေဆုံးပြီးတော့လူ100ကျော်ဒဏ်ရာရတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါရင်ပြည်အား6.3%ဖြစ်ပြီးတော့အ내တမိုင်ကျော်ကိုဖို့ပြုတ်လောက်တာဖြစ်လို့အ내တိမ်ပြီးတော့တုံခါအပြင်းပါတယ်။ဒ ငရင်လှုပ်သွားတာကိုစီးရီးယား၊အီဂျစ်၊လက်ဘနွန်နိုင်ငံတို့ကပါသိရှိခံစားခဲ့ရပါတယ်ဘရာဇီးလ်နိုင်ငံတောင်ပိုင်းကယ်ရိုရန်ဒေသမှာဖေဗရူလာတတိယသတင်းဘက်ကုံရက်တွေအတွင်းမှာမိုးရီတက်တက်ထန်ထန်ရွာသွန်းလို့လန်ဒရာတွေကျိုးပြက်မြေပြိုကျမှုတွေနဲ့လူတွေသေဆုံးအင်ဂျီတွေထိခိုက်ခဲ့ရပါတယ်။နိုင်ငံတောင်ပိုင်းဆုံးပေါင်ပြည်နယ်မှာရေကြီးမြေပြိုမှုတွေကြောင့်သေဆုံးရသူကဖေဗရူလာ27ရက်အင်္ဂါနေ့ထိဆိုရင်45ဦးကျော်သွားပြီးတော့ပျောက်ဆုံးသူ10ခန်းရှိနေစေမလို့သေဆုံးသူဥယျာဉ်ထက်တိုးနိုင်ပါတယ်။သေဆုံးမှုအများစုကတောတောင်ထူထပ်တဲ့ကန်ယိုရန်ဒေတာဆုံစပက်ရှင်စီရင်စုမှာဖြစ်ပါတယ်။ခေစီကြီးလှုပ်သူတွေကတော့မြေပြိုတဲ့ထဲပါသွားတဲ့အိမ်တွေအောက်အသက်ရှင်ကျန်ရစ်သူတွေရှိအောင်မလားဆိုတာဖေဗရူလာ23ရက်နေ့ထိရှာဖွေနေကြတာပါ။လူ800မကအိုးအိမ်ပျက်စီးသွားရပြီးတော့လူ200ကျော်နေအိမ်တွေမှာနေမရဘေးကင်းရာကိုထွက်နေရပါတယ်။ဖေဗရူလာ18ဇကူဇင်ဘက်ကုံတုံးက24နာရီအချိန်တိုင်းတာမှာမိုးရေချိန်23လက်မခွဲရွာသွန်းခဲ့တာပါ။ဒါကဘရာဇီးလ်နိုင်ငံမှာအချိန်တိုအတွင်းမှာမိုးရေကြီးအများဆုံးရွာသွန်းမှုဖြစ်တဲ့စံချိန်တင်သွားပါတယ်အသက်ဖျားတူတူပြည့်နိုင်အောင်လို့ကန်ထူးကြသူနှစ်ဦးကတော့အီတလီနိုင်ငံကအမွာညီမဖွားဖွားနှစ်ဦးဖြစ်ပါတယ်အီတလီရွာငယ်လေးတရွာမှာဘဝတစ်လျှောက်လုံးနေထိုင်ကြီးပြင်းခဲ့တဲ့အမွာညီမဖွားဖွားနှစ်ဦးနဲ့နှစ်နေရာပြည်မွေးနေ့ပွဲကိုတော့ရွှေမျိုးတစ်စိုက်ဆင်နွှဲခဲ့ကြတာပါ2023ဇန်နဝါရီ23ရက်နေ့ကကျင်းပတဲ့သူရဲ့မွေးနေ့ပွဲမှာဖွားဖွားတဦးစီကအသက်100မလို့နှစ်ဦးပေါင်း200ဖြစ်ပြီးတော့မွေးနေ့ကိန်းမုံမှာတော့အသက်200ပြည်မွေးနေ့လို့ရေးထားပါတယ်ဖရန်ကန်စတန်နဲ့မာရီယာရစီယာဒီဖြစ်ပြီးသူတို့မွေးနေ့ကိုမြေးရောင်50မြစ်တွေနဲ့ပါဆင်နွှဲခဲ့ပါတယ်ကိုဘွားနဲ့ကိုဆိုဒီလောက်အသက်မရှိပါဘူး။ဖျားပေးတဲ့ဆုနဲ့မလို့ဒီလောက်အသက်ရှိရှိနေနိုင်တာပါလို့ဖွားဖွားတွေကအင်တာဗျူးမှာဖြေသွားပါရင်သူတို့မြေတူဖြစ်တဲ့ပေါလိုလာဗန်ဂါကအန်ဇနိုဒီပိုက်ကလီယာမြို့လေးရဲ့မြို့တော်ဝင်ဖြစ်ပြီးတော့သူလဲမွေးနေ့ပွဲကိုတက်ရောက်ပါတယ်။သူတို့ဟာမွေးကလေးကနေခဲ့တဲ့ရွာသေးလေးကနေဘဲကုန်းမှာပြောင်းမင်းနဲ့ငယ်ငယ်ကလဲထဲမှာစိုက်ပျိုးရေးလို့ချီရိုပန်းတို့အလုပ်တွေလုပ်ခဲ့ကြတာဖြစ်ပါတယ်။ဖေဗရူလာတရင်ဘက်တချို့မှာသဘာဝအခြေအနေကြိုးကြောင်းညင်ညွတ်ရင်တော့ Hostile 4 ရေဒီယိုကမီးတောင်းနေတယ်လို့မြင်ရတာပါ။အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကယိုဆမတီတောင်ကြားမှာရှိတဲ့ Hostile 4 မြင်းမီးရေဒီယိုကနှစ်တိုင်းဖေဗရူလာဆိုရင်သဘာဝအမွေဖြစ်စဉ်တစ်ခုဖြစ်ပေါ်တယ်လို့နှစ်စဉ်လူထောင်ပေါင်းများစွာဒီအချိန်ကိုရောက်လာတဲ့ကြပါသည်။ယိုဆမတီမြို့သားဥယျာဉ်တွေကကမ္ဘာအကြီးဆုံးGranite နံပါတ်ကြောက်တောင်ကြီးရဲ့အဆွန်မှာတည်ရှိတဲ့ရေဒီယိုကမှာရေဒီယိုကမီးတောင်းနေတယ်လို့မြင်ရတာဖြစ်ပြီးတော့ကောင်းငင်အခြေအနေနေဝင်တဲ့တောင်ဒါတွေအလုံးကြိုးကြောင်းညင်ညွတ်မှမြင်ရတာပါကောင်းငင်ကကြည်လင်နေရမှာဖြစ်တယ်လို့စီးစင်းတဲ့ရေကိုနေကြပုံနဲ့ချိန်သားခိုင်းနေကရေတွေကိုရောင်ပြန်ဟတ်တာဖြစ်ပါတယ်အဲ့လိုအခြေအနေမှာကြောက်တောင်းတွေဘောကမီးတောင်ချော်ရေတွေစီးစင်းနေတယ်လို့ဖြစ်နေပါတယ်ဒီမြင်ကွင်းကိုလာကြည့်ကျင်တဲ့သူတွေများလို့လို့ဒီမျိုးသားဥယျာဉ်ကိုလူဝင်ထွက်အရေးအတွက်ကိုပါတာဝန်ရှိသူတွေကန့်သတ်ထားရပါတယ်။အန်ဒီစ်တောင်တန်းနိုင်ငံတနိုင်ငံဖြစ်တဲ့ချီလီနိုင်ငံတောင်ပိုင်းမှာတော့တော်မီတွေစူးစူးရွရွလောင်ကျွမ်းနေလို့မိဘတွေကတော်မီနှိမ့်သက်ဖို့ကြိုးစားကြချိန်မှာတားဖြစ်သူကလေးကမိလာတက်ပေးမဲ့သူတွေကိုလှေလောပြီးတော့လိုရာခီးပို့ပေးနေတာပါ2023 February 9ရက်နေ့ကရိုက်ကူးထားတဲ့ဗီဒီယိုမှာ73နှစ်သား Lucas Sepides ကမိသက်သမားတွေကိုမြစ်ဖြတ်ကူးနိုင်မှုလေသေးလေးနဲ့ခေါက်ထုတ်ခေါက်ပြန်ပို့ပေးနေတာတွေ့ရပါတယ်။သူကသစ်သားလေးလေးနဲ့ဖူတန်မြစ်အလျားပေဒီယာကိုဖြတ်ကူးလှော်ခတ်တာဖြစ်ပါတယ်။သူတို့ဒေသကမိုးကောင်ရေရှားအခြေအနေနဲ့ကြုံနေရတာဆယ်စုနှစ်တခုရှိနေပါပြီ။ဒီအခြေအနေကြုံနေရတဲ့ချီလီနိုင်ငံတောင်ပိုင်းဒေသရဲ့အလဲပိုင်းအရက်ကလေယာစိုက်ပျိုးရေးထွန်းကားပြီးတော့တတော်ထူတဲ့ဒေတာမှဖြစ်လို့လေယာစိုက်ပျိုးရေးနဲ့ကမ္ဘာနံပါတ်1ကျင်းနေထုတ်လုပ်မှုတွေကိုထိခိုက်နေရပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာအဆိုးရွားဆုံးတော်မီကြီးကြောင့်နောက်ဆုံးဖေဖော်ဝါရီ27ရက်နေ့စီးရင်ရဆိုရင်လူပေါင်း25ဦးအသက်ဆုံးရှုံးပြီးတော့လူ3000ကျော်ဆေးကုသမှုခံယူနေရတယ်လို့စုစုပေါင်းလူ9000ကျော်မိဘေးတင်နေတာပါ။ဧကပေါင်းတသန်းကျော်မိလောင်ကျွမ်းပြီးတော့အင်ဂျီပေါင်း2000ဝန်းကျင်ပျက်စီးသွားရပြီဖြစ်ပါတယ်။ တော့ပြည်မကိုသေးချာချိန်ရပြည်နေသူကတော့ဂျီမန်နိုင်ငံကလေးပြည့်ရှိတဲ့စိတ်ဆူရှင်အက်ဒီယာအယ်ဟူဆန်နေဖြစ်ပါရင်မြပြည့်အာဂဇာနေဟာဂျီမန်နိုင်ငံအတွက်အာဂဇာနေတစ်ခုဖြစ်ပြီးတော့အမျိုးသမီးတွေအာဂဇာလောက်တာကိုလက်မခံနိုင်နိုင်ငံမှာမို့သူတို့ကစိန်ခေါ်မှုကြီးတာပါသူမှကံကောင်းတဲ့အချက်ကတော့ဂျီမန်အမျိုးသားလက်ဝဲအတင်းနီးပြဖခင်နဲ့မိသားစုကသူ့ကိုအားပေးဝန်းရံတာဖြစ်ပါရင်ပြင်းပြင်းပွဲမှာအနိုင်ရခဲ့တာမို့အမျိုးသားအားကစားအသင်းမှာနီးပြနဲ့စနစ်တကျတေချာလေ့ကျင့်တင်ကြားခွင့်ရပါတယ်။၁၈နှစ်အရွယ်အက်တီယာအယ်ဟူဆန်နေကအမျိုးသမီး၂၀၂၁ခုနှစ်နိုင်ငံပြိုင်ပွဲမှာလေးပြည့်အားကစားရွှေတစိဆူရပြီးတော့လာမယ့်အိုလံပစ်အားကစားပွဲမှာတော့နိုင်ငံကိုယ်စားပြုပြီးရှင်ပြိုင်ရွှေတစိရယူနိုင်မှုစိတ်အားထက်သန်နေပါတယ်။Spanish Lakes Fairway မြို့လေးမှာနေကင်းနေလေတာတာရရခွေးချောင်းထွက်နေတော့ခွေးကိုမိချောင်းကတိုက်ခိုက်ခဲ့ပါတယ်။ American ပြည်အောင်စုရှေ့တောင်ကန်ယူရန်ပြည်နယ်ဖြစ်တဲ့ Florida ပြည်နယ်ဟာရာသီဥတုကပူပြင်းဆူဆူပြီးတော့မွေးရီမိချောင်းတွေပေါများတဲ့ဒေသဖြစ်ပါတယ်။အခုလည်းတက်ကြီးပင်စင်စားတွေနေထိုင်တဲ့ရက်ွက်ကအမျိုးသမီးကြီးတို့ခွေးချောင်းထွက်တော့မှမိချောင်းခိုက်လို့ကွယ်လွန်သွားခဲ့ရတာပါ။ခွေးဖန်ရှင်အသက်85နှစ်အရွယ်အမျိုးသမီးကြီးတေဆုံးသွားပြီးတော့ခွေးကတော့ကျန်နေပါတယ်။မိချောင်းကအရှိ12ပေနီးပါးရှိပြီးတော့မိချောင်းဖန်သမားကလိုက်ရှာဖန်စီလိုက်နိုင်ပါတယ်။ Florida ပြည်နယ်မှာမိချောင်းပေါ်များပေမဲ့လူသေးစေတဲ့အထိအဖြစ်မျိုးကတော့ရှားပါတယ်။2016ခုနှစ်က Walt Disney အပန်းပြေခြံကြီးထဲမှာရေစက်မှာဆော့နေတဲ့နှစ်နှစ်သားလေးကိုမိဘတွေမျက်စိအောက်မှာပဲမိချောင်းဆွဲသွားပါတယ်။အဲ့ချိန်ကစလို့မိချောင်းတွေရာထဲချီကိုနေရာရွှေ့ပြောင်းထားခဲ့ပါတယ်ရှင်။
မဲတနာကြောင့်စီစဉ်တင်ဆက်ပေးခဲ့တာပါခင်ဗျာ။ View American တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာကမ္ဘာတစ်လောကကြီးသွားအစီအစဉ်ကိုတင်ဆက်ပေးတော့ပါမယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုဒီပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်View American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာမကြာခင်မှာနေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ကဘာတလွားခီးသွားအစီအစဉ်အလဲရောက်လာပါပြီကပားမှာမျက်နှာဖုံးဖို့ပွဲတော်အကြီးအကျယ်ဆုံးဆင်နွှဲတဲ့အီတလီနိုင်ငံ Venice မြို့ကိုသွားကြရအောင်ပါနှစ်ပေါင်းရာချီတဲကရှိခဲ့တဲ့အစဉ်လာအတိုင်းရိုးရာဆက်ကူမျက်နှာဖုံးလုံနည်းနဲ့ဆေးရောင်ချင်နည်းကိုမဆုမြတ်မွန်နဲ့တူကပားတလွားခီးသွားအစီအစဉ်ကနေ Venice မြို့စီကိုသွားလေ့လာကြရမှာပါခင်ဗျာ
အီတလီနိုင်ငံကရေပေါ် Venice မြို့မှာနှစ်စဉ် February လဆန်းကစလို့သတင်းနှစ်ပတ်ကျော်ကြာ Carnival ပွဲတော်ကိုဆင်နွှဲကြလေးရှိပါတယ်။ဆက်နှစ်ရာစုတွေကစတင်ခဲ့တဲ့ပွဲတော်ရဲ့ထူးခြားချက်ကပွဲတော်ဆင်နွှဲကြသူတွေမျက်နှာဖုံးမျိုးစုံဝတ်ဆင်ကြတာဖြစ်ပါတယ်။ Venice ရိုးရာမျက်နှာဖုံးပုံစံတွေနဲ့လိုက်ပြီးတော့ဝတ်စုံတွေကိုဝတ်ဆင်ကြတဲ့အတွက် Venice Carnival ပွဲတော်ဆင်နွှဲချိန်ဆိုရင်ကမ္ဘာတဝိုင်းဧည့်သည်တွေနဲ့ရေပေါ်မြို့မှာပို့ပြီးစီကားနေလေးရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းရာချီတုန်းကအထက်တန်းလွှာတွေယာရုကုန်ရှိန်ကြီးသူတွေအာဏာပိုင်တွေနဲ့တာမန်လူတန်းစားအလွှာတွေမခွဲနိုင်အောင်လို့ပွဲတော်အချိန်မှာမျက်နှာဖုံးတွေဝတ်ဆင်ကြတဲ့ဓလေ့ကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ပွဲတော်ဆင်နွှဲနေတဲ့ကာလအတွင်းမှာဘလို့လူမှုအဆင့်အတန်းနံမယ်တွေဂုံတွေပဲရှိပါစေမျက်နှာဖုံးဝတ်ထားသူတိုင်းတသားတည်းဖြစ်သွားပြီးတော့တယောက်နဲ့တယောက်လဲဂုံပုတ်တွေတက်ပြီးမိတ်ဆက်နေစရာမလိုတော့ပါဘူး။အဲ့ဒီအစဉ်လာအတိုင်းဒီကနေ့အထိမျက်နှာဖုံးဝတ်ပွဲတော်ကိုဆင်နွှဲလာကြတာဖြစ်ပါတယ်။ကမ္ဘာပေါ်ကမျက်နှာဖုံးဝတ်ပွဲတော်တွေထဲမှာအကြီးကျယ်ဆုံးဖြစ်တဲ့ Venice Carnival ပွဲတော်မှာဝတ်ဆင်ကြတဲ့ရိုးရာမျက်နှာဖုံးတွေကိုတရေနဲ့လှုပ်ကြသလိုအများစုကတော့စက်ကူနဲ့လှုပ်တာဖြစ်ပါတယ်။ မူလညနှဖုံးတွေကကိုဗစ်ဒီဘောဝါဖြစ်တယ်ဆိုတာကာထားဖို့အဓိကဖြစ်တာမို့ခက်ရိုးရိုးရှင်းရှင်းပုံစံတွေဖြစ်ပေမဲ့နောက်ပိုင်းမှာတော့ရွှေတွေကြောင်မြတ်တွေငှက်မွေးတွေနဲ့ပါအလှဆင်လာကြပါတယ်အဲ့လိုဗန်နစ်မျက်နှဖုံးသမိုင်းနဲ့ရိုးရာဆက်ကူမျက်နှဖုံးလုံးဤကိုမျက်နှဖုံးအယောင်ဆိုင်တစ်ခုကစိတ်ဝင်စားသူတွေကိုတင်ပေးနေပါတယ် Saint Mark's Square ရင်ပြင်နဲ့တိတ်မဝေးလာတဲ့လမ်းထဲမှာဆက်ကူမျက်နှဖုံးပညာရှင်ဂျော်ဂျိုကာလာဆိုနဲ့တားဖြစ်သူတို့ကဗန်နစ်မြို့ရဲ့ရှေးအကျဆုံးလက်မှုပညာကိုတင်ပေးနေတာဖြစ်ပါတယ
် importantissimo perché noi trasmettiamo
ကျွန်တော်တို့ရဲ့ရိုးရာနည်းပညာတစ်ခုကိုတနာရီအတွင်းမှာလက်ဆင့်ကမ်းတင်ပြပေးတာဖြစ်လို့မျက်နှာပုံလှုပ်ချင်သူတွေအတွက်သိကိုတံပိုးရှိပါတယ်ကျွန်တော်တို့တတ်ထားတဲ့ပညာကိုကျွန်တော်တို့ကပြန်တင်ပေးလိုက်တာဖြစ်ပါတယ်တနာရီအတွင်းပညာအားလုံးတင်ပေးဖို့ဆိုတာမလွယ်ကူပါဘူးဒါပေမဲ့သူတို့တွေတကယ်ကိုစိတ်ဝင်စားနဲ့အသေးချာသင်ယူကြတာတွေ့ရပါတယ
်ယူရို90နဲ့တနာရီတင်ပေးတဲ့မျက်နှာပုံလှုပ်နည်းတင်တဲ့မှာဂျော်ဂျိုကသူ1980ပြည့်နှစ်ပိုင်းတွေထဲကတက်ထားတဲ့ Venice ရိုးရာဆက်ကူမျက်နှာဖုံးလုံးကြီးကိုပြန်လည်သင်ပေးနေတာဖြစ်ပါတယ်။အီတလီနိုင်ငံမှာအုတ်ချုပ်သူတွေပေါ်မူတည်ပြီးတော့ Venetian Carnival ရိုးရာပွဲတော်တွေကိုတရားဝင်ကျင်းပတာပိတ်ပင်ခံခဲ့ရတာတွေရှိခဲ့မှုပါတယ်။1980ပြည့်နှစ်ပိုင်းလောက်ရောက်မှမျက်နှာဖုံးဝယ်ပွဲတော်တွေကိုကျင်းပတဲ့ရင်ကျေးမှုကိုပြန်လည်အသက်သွင်းခဲ့တာပါ။ရိုးရာမျက်နှာဖုံးလုံးကြီးကိုလည်းအဲ့ဒီအချိန်လောက်မှပြန်သင်ယူပြီးလက်ဆင့်ကမ်းလာခဲ့ကြတာဖြစ်ပါတယ်။
Allora bisogna avere uno stampo per creare lo stampo bisogna fare una
sorta di ponte due ပုံစံကွက်အရင်လုပ်ရပါလေရွှေနဲ့ပုံသွင်းပုံစံကွက်လုပ်ပြီးရင်တပတ်ကြာအောင်ပလတ်စတာကင်ထားရပါလေခြောက်ပြီးတော့မာသွားပြီဆိုရင်ရွှေတွေဆင်အောင်ခွာရပါလေအဲ့ဒါဆိုရင်မျက်နှာဖုံးပုံစံကွက်ရပါပြီအဲ့ဒီပုံစံကွက်ပေါ်မှာစက်ကူအထက်ထက်ကော်တုတ်ပြီးတော့မျက်နှာဖုံးပုံဖော်ရပါလေကော်ရီခြောက်သွားပြီဆိုရင်တော့စက်ကူမျက်နှာဖုံးဖြစ်သွားပါပြီအဲ့ဒီစက်ကူမျက်နှာဖုံးအချမ်းပေါ်မှာအချောသက်ဆေးရောင်ချဲလိုချင်သလိုအလှချဲရတာဖြစ်ပါတယ
် Venice မြို့မှာနိုင်ငံဆောင်ကဧည့်သည်တွေလာလည်နေကြပေမဲ့မြို့ကန်တော်တော်များများကတော့တခြားကိုပြောင်းရွှေ့အခြေချနေကြတာကြောင့်မြို့ရဲ့ရိုးရာရင်ကျေးမှုတစ်ခုဖြစ်တဲ့စက်ကူမျက်နှာဖုံးလုံးကြီးတွေပျောက်ပြတ်သွားမှစိုးရိမ်နေသူတွေလည်းရှိပါတယ်ဒီလိုအခြေအနေမှာရှေးဟောင်းပညာတစ်ခုကိုလက်ဆင့်ကမ်းပေးနိုင်တာကိုသူတို့ကဝမ်းသာနေပါတယ
်perché si continua diciamo comunque una tradizione locale
ကိုဒေတာရဲ့ရိုးရာလက်မှုပညာတစ်ခုကိုလက်ဆင့်ကမ်းပေးဖို့တိတ်ကိုအရေးကြီးပါတယ်မျက်နှာဖုံးလုံးနိုင်လို့သူတို့ဘက်ကစိတ်ကြည်နှက်စရာဖြစ်တယ်လို့ကျွန်တော်တို့အတွက်လည်းဝမ်းသာရပါတယ်လွယ်လွယ်နဲ့ပတ်ဆံရအောင်လုပ်နေကြတဲ့ခေတ်မှာအခုလိုလက်နဲ့တဆင်ချင်းဘာကြောင့်လုပ်တယ်လဲဆိုတာသဘောပေါက်ကြဖို့လိုပါတယ်ကျွန်တော်တို့ရဲ့မျက်နှာဖုံးလုံးကြီးတွေကိုလူမှုကွန်ရက်ကနေတဆင့်လူများများသိသွားမယ်ဆိုလဲတိတ်ကောင်းပါတယ်ဒီလိုလူမှုကွန်ရက်ကနေလူသိအောင်လုပ်ရတာမျိုးအရင်ကဆိုလုပ်လို့မရခဲ့ပါဘူး
သူတို့ဆိုင်မှာမျက်နှာဖုံးလုံးကြီးလာတင်ကြတဲ့ကဘာလှည့်ဧည့်သည်တရက်ကို9ယောက်10ယောက်လောက်ရှိပါတယ်။တနားဤတနန်းအတွင်းမှာပညာအလုံးကိုတင်ပေးဖို့အချိန်မလောက်ပေမဲ့ Venice မျက်နှာဖုံးတွေရဲ့အခြေခံပုံစံတွေအရောင်တွေကိုတော့သိအောင်တင်ပေးတယ်လို့ပြောပါတယ်
။ Beh, un'ora diciamo è il primo approccio nell'enorme e complesso mondo delle maschere.
အစစ်စစ်လောက်ရတဲ့နီးတွေနဲ့မျက်နှာဖုံးတွေရဲ့သမိုင်းကြောင်းကိုတနားဤအတွင်းမှာနားလည်အောင်မိတ်ဆက်ပေးတဲ့သဘောဖြစ်ပါတယ်။မျက်နှာဖုံးလုံးကြီးလာတင်သူတွေကိုအသင့်ပြင်ထားတဲ့မျက်နှာဖုံးပုံစံ12မျိုးတွေကကြိုက်ရရွေးခိုင်းပါတယ်ကျွန်တော်တို့ဆိုင်မှာနေ့စဉ်လုပ်နေတဲ့မျက်နှာဖုံးဒီဇိုင်းပုံတွေလိုပဲအဲ့ဒီမျက်နှာဖုံးအကျန်းတွေပေါ်မှာပုံကျန်းဆွဲဆေးရောင်ချင်ဤတင်ပေးပါတယ်ဆေးရောင်ဘလူချေရမယ်ဆိုတာတင်ပေးတဲ့တစ်ချိန်ထဲမှာ Venice ရဲ့သမိုင်းကြောင်း Carnival ပွဲတော်ရဲ့သမိုင်းကြောင်းမျက်နှာဖုံးတစ်ခုချင်းစီရဲ့နောက်ခံသမိုင်းကြောင်းတွေကိုကျွန်တော်တို့ကပြောပြပါတယ်
Venice Carnival ပွဲတော်မှာအစဉ်အလာအတိုင်းဝစ်ဆင်ကြတဲ့မျက်နှာဖုံးပုံစံတွေအပြင်တွဲဖက်ဝစ်လေရှိတဲ့ဝစ်ဆုံတွေအကြောင်းကိုအခြေခံသဘောပေါက်အောင်လို့သူတို့ကပြောပြပါရယ် Venice မျက်နှာဖုံးတွေပေါ်ကဒီဇိုင်းပုံစံတွေနဲ့ဆေးရောင်တွေရဲ့နောက်ခံသမိုင်းတွေကိုလည်းမျက်နှာဖုံးစိတ်ဝင်စားသူတွေလေ့လာနိုင်မှာဖြစ်ပါတယ
် Venice မာစက်作りとても楽しかったです
Venice မှာမျက်နှာဖုံးလုံးကြီးလာတင်နိုင်တာသိမ့်ဝမ်းသာဖို့ကောင်းပါတယ်ကျမအတွေ့ပညာလက်ရာတွေကိုကြိုက်တော့ကိုယ်တိုင်မျက်နှာဖုံးတွေကိုဆေးရောင်ချေရတာသဘောကျဖို့ကောင်းပါတယ်သင်ပေးတဲ့သူကိုယ်တိုင်ကမျက်နှာဖုံးပေါ်မှာတိတ်ကိုအမှုပညာများအောင်ခြေတာပေးနိုင်ပါတယ်။အဲ့လိုသင်တန်းမျိုးတက်ခွင့်ရတာတိတ်ကိုထူတယ်လို့ခံစားရပါတယ
်။ဆက်ကူမျက်နှာဖုံးပေါ်ကလှပတဲ့ဆွဲဆောင်မှုရှိတဲ့ဒီဇိုင်းနဲ့အရာတွေကိုလက်တွေ့ဖန်တီးနိုင်ဖို့ကျွမ်းကျင်မှုပညာလိုပါတယ
်။ It was really fun and an exciting experience to do this.was it easy? No, it wasn't. It really wasn't not so easy.
ပြောစရာလဲကောင်းစိတ်လုံရှားစရာလဲကောင်းတဲ့အတွေ့အကြုံမျိုးရပါတယ်။လွယ်သလားဆိုတော့မလွယ်ပါဘူး။လုံးဝမလွယ်ပါဘူး။ Venice မြို့ထဲရှောက်သွားရင်မျက်နှာဖုံးလုံးတဲ့အတွေ့အကြုံရခြင်းနဲ့ ကိုလှုပ်တဲ့မျက်နှာပုံကဘလို့ဖြစ်မလဲလို့တွေးမိပါတယ်။လှုပ်ကြည့်တော့မှတိတ်မလွယ်လောက်ဘူးဆိုတာသိရပါတယ်။လှုပ်နေတော့လည်းဒီဒီဇိုင်းပုံတွေ၃ချိန်လောက်ပြောင်းလိုက်ရတယ်ထင်ပါတယ်။ Venus ရဲ့ပျောက်ွယ်လူရိုးရာတစ်ခုကိုတင်ရတာဝမ်းသာဝမ်းနဲ့ခံစားချက်လည်းဖြစ်ပါတယ်။ဒီချိန်ထဲမှာတကယ်ကိုစိတ်ဝင်စားစရာပျော်စရာအတွေ့အကြုံလည်းရပါတယ်။
Venice မြို့မှာ Carnival ပွဲတော်ဆင်နွှဲတဲ့ကာလမှာကိုဘသူဘဝဖြစ်တယ်ဆိုတာဖုံးကွယ်ထားနိုင်အောင်လို့မျက်နှာဖုံးတွေဝတ်ဆင်ကြတဲ့အစင်လာလှုပ်လာခဲ့ကြတာပါလူမှုအဆင့်တန်းခွဲခြားမှုမရှိအောင်ဝတ်ဆင်ကြတာဖြစ်လို့မျက်နှာဖုံးတွေရဲ့နောက်ွယ်မှာလွတ်လပ်မှုပဟေလိဆက်မှုလျှော့ဝတ်မှုအာခံမှုစတာတွေရှိနေပါတယ်ဒီအတွေ့အကြုံတွေရနိုင်ဖို့အတွက် Venice Carnival ပွဲတော်ကိုနှစ်စဉ်ကမ္ဘာနိုင်ငံစုံကဧည့်သည်တွေတကူးတကလာရောက်ဆင်နွှဲနေကြတာဖြစ်ပါတယ်ရှင်ကျွန်မစုမြတ်မော်ပါ
မဆူမြမစီစဉ်တင်ဆက်တဲ့ကဘာတလွားခီးတော့အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံနဲ့ထိုင်းနယ်စပ်ဒေသတို့မှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်နယ်စပ်ဖြတ်ကျော်ကုန်စည်ပို့ဆောင်တဲ့ကာဂိုလုပ်ငန်းတွေအတွက်အခက်အခဲကြုံတွေ့ရတာတွေရှိကြပါတယ်မြန်မာနိုင်ငံထဲကိုနေ့စဉ်ဒီပါကုန်စည်တွေပို့ပေးနေရတဲ့ဘန်ကောက်မြို့ကကာဂိုလုပ်ငန်းတွေအကြောင်းဒီတစ်ပတ်မညညလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ချိုင်းနိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံအကြားစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေကြတဲ့အထက်မှာကုန်စည်ပို့ဆောင်တဲ့ကာဂိုလုပ်ငန်းကလည်းအဓိကကျတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်ကာဂိုပို့ဆောင်တဲ့အခါလေချောင်းရေချောင်းအပြင်နေဆက်ဖြတ်ကျော်ပြီးကုန်လမ်းကနေပို့ဆောင်ကြရတာတွေကလည်းနေ့စဉ်ရှိနေတာပါဒီလိုထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံအစိုးရသဘောတူညီချက်တင်ပို့မှုတွေရှိသလိုတဦးချင်းတယောက်ချင်းကုန်ပစ္စည်းတင်ပို့မှုဈေးရောင်းဈေးဝယ်သမားတွေရဲ့ကုန်ပစ္စည်းတင်ပို့မှုတွေကလည်းနေ့စဉ်နေ့တိုင်းရှိနေတာပါဒီလိုကုန်ပစ္စည်းပို့ဆောင်တဲ့အခါထိုင်းနိုင်ငံဘက်မှာသိအခက်အခဲမရှိလာပေမဲ့မြန်မာနိုင်ငံဘက်အချမ်းမှာတော့အခက်အခဲလေးတွေကြုံကြရတတ်ပါတယ
်ဒီဘက်ထိုင်းဘက်ချမ်းကနေစပို့တာကတော့ဟိုအဆင်ကတော့အသိပြဿနာမရှိဘူးကျွန်တော်တို့မဲဆောက်ကိုရောက်မယ်မဲဆောက်ကြလို့ရှိရင်ဟိုဘက်ကကျွန်တော်တို့မြောက်ရီကိုဟိုကူးမယ်ကူးတဲ့အခါကျတော့ကျွန်တော်တို့ဂျူတီဆောင်ရအောင်မယ်ကတ်စတန်ဂျူတီဆောင်ရအောင်မယ်လိုအပ်တဲ့စစ်ဆေးမှုတွေအကုန်ပြုတ်လို့မယ်အဲ့ဒါပြီးတဲ့အခါကျတော့မြန်မာပြည်ပဲချမ်းကြတဲ့အခါကျတော့အခက်ခဲတွေကတော့အများကြီးကြုံရပါတယ်အဲ့ဒီမှာကန့်သက်တားမြစ်တဲ့ကော်မတီဆိုပို့လို့မရဘူးပြီးတဲ့အခါကျွန်တော်တို့ဟိုခေါင်းနေဆောင်ရတာပေါ့နော်အဲ့ဒီဟာတွေနဲ့ဟိုတော်တော်များကြီးအခက်ခဲတွေကအဲ့ဒီအပအဆင့်နေကြတော့ရန်ကိုခက်ခဲသွားတာပေါ့ကားကားတွေကလည်းဈေးတက်သွားတာပေါ့နော်ဟိုလမ်းကြောင်းကလည်းတိုက်ပွဲတွေဖြစ်တဲ့အခါကားတွေကဒီလမ်းကိုသွားမယ်ဆိုရင်ဟိုတောင်းတောင်းကားသမားမသွားခြင်းဘူးအဲလိုမျိုးကြတော့ဟိုပန်းရှင်တွေကလည်းသူတို့ကိုပို့ပေးရတယ်အဲတော့ကျွန်တော်တို့ကကုန်ကြတဲ့တွေပို့များတာပေါ့နောက်ပြီးတော့စစ်စေးဂိတ်တွေထတ်တိုးလာတယ်အဲကျွန်တော်စစ်စေးဂိတ်တွေထတ်တိုးလာတယ်ဒီမြောက်ဝတီနဲ့ရန်ကုန်ကြားမှာအဲတိုးလာတဲ့ဂိတ်တွေမှာအစင်းနဲ့ကျွန်တော်တို့ကထောက်လျှောက်အခွန်ဆောင်ရတာပေါ့နော်အဲ့တော့ကြောင့်မလို့ဟိုအလုတ်ကတော့ပုံမှန်လေးပဲလုပ်နေဆိုပေမဲ့အဲကျွန်တော်တို့အတော့ကိုတိတ်ပြီးတော့အများကြီးတိတ်မကြံတော့ဘူးပေါ့နော
်အဓိကကျတဲ့အခက်အခဲတစ်ခုကတော့မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲနဲ့မြန်မာပြည်တွင်းကနေဆက်ဒေသမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကကုန်စည်ပို့ဆောင်ရေးလုပ်ငန်းလှုပ်ဆောင်သူတွေအတွက်လက်ရှိကြုံတွေ့နေရတဲ့အခက်အခဲပါပဲ
ဒီတိုက်ပွဲဖြစ်တဲ့အခါပေါ့နော်အဲ့ဒါမျိုးတွေကြောင့်ကျွန်တော်တို့ကအကားတွေကမထွက်ဖက်နဲ့ရပ်ထားတဲ့အခါရှိတာပေါ့အဲ့ဒီမျိုးကြတော့ကျွန်တော်တို့ဥပစီတွေကိုမြောက်ဝတီမှာရှိတဲ့ကျွန်တော်တို့ရဲ့ခိုးတော်မှာကျွန်တော်တို့ဟိုတိစာတိတ်စီထားတာပေါ့ပြီးတော့မှလမ်းကြောင်းကောင်းပြီးတိုက်ပွဲတွေအေးချမ်းသွားပြီးဟိုကားတွေထွက်ပြီးဆိုတော့မှပဲကျွန်တော်တို့ကားတွေပြန်ပြီးတော့ဟိုထဖြည်းဖြည်းနဲ့ပြန်ဆထွက်ရတာပေါ့နော်အဲ့ကြတော့လဲကားထွက်နေနေဟိုမှာလမ်းမှာဖြစ်လို့ဆိုပြီးတစ်ခါပြန်ရရတာလည်းရှိတယ်ပေါ့အဲ့လိုမျိုးအခက်ခဲတွေကတော့ဒီနိုင်ငံကြီးမတည်ငြိမ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့တိုက်ပွဲတွေရှိလို့ပို့တာကိုနှောင့်နှေးကြံ့ကြံ့တာတွေရှိပါတယ်ခင်ဗျဟုတ်ကဲ့ပ
ါမြန်မာနိုင်ငံကိုစီးပို့ဆောင်ပေးနေတဲ့လုပ်ငန်းရှင်တွေအနေနဲ့ကတော့လမ်းခရီးမှာနှောင့်နှေးမှုတွေရှိခဲ့ရင်စိုးရိမ်မှုတွေရှိကြရတာပါအ
ဓိကကိုယ့်ရဲ့ဟိုကညီမတို့ဆိုလို့ရှင်ဒီအဲ့တဲ့အတွက်လူနာတွေအတွက်တောက်ဆေးတွေပို့ပေးတာဆိုအချိန်မီမရောက်ပါဘူးစိတ်ပူတာပေါ့နော်မြန်မြန်ဆန်ဆန်နဲ့ကိုပစ္စည်းကိုဆေးဖြစ်ဖြစ်လေးရောက်စေခြင်းနဲ့ပေါ့ဟုတ်ဒီဒီပစ္စည်းမပြတ်မစည်းပဲနဲ့ပေါ့နော်ဟုတ်အဲ့လိုမျိုးလေးအဲ့တဲ့လက်ချက်ကိုထည့်ပေးခြင်းနဲ့ခါကြရလို့ရှင်ရေခဲဆေးတွေပို့ရတဲ့ခါမျိုးတွေရှိတယ်အဲ့ကြရင်လက်လမ်းမှာပြိမ့်မှုသွားမှာဟိုစိုးရင်ရတာမျိုးရှိတာပေါ့နော်ရေခဲဆေးကြတော့ဒီ အဝါပေါ့သူရဲ့ရေခဲအေးအေးချိန်နဲ့ချိန်ကြည့်ပြီးတော့တည်ရတဲ့အခါမှာတခုခုကြောင့်လမ်းပိတ်သွားမှာမျိုးဆိုရင်ရပါပေါ့ဟုတ်
နိုင်ငံရေးမတည်ငြိမ်မှုနဲ့တိုက်ပွဲတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ထိုင်းမြန်မာငွေလဲနှုန်းမတည်ငြိမ်မှုကလည်းကုန်စည်ပို့ဆောင်မှုကာကွယ်လုပ်ငန်းကိုသက်ရောက်မှုရှိနေပါတယ်
။ငွေကဟိုဘက်ကမြန်မာပြည်ကကုန်တယ်ကဒီပစ္စည်းတစ်ခုကိုသူတို့ကဝယ်ပြီးတော့ရန်ကုန်မှာပြန်ရောင်းတယ်ပေါ့။အဲသူက40ငွေလဲနှုန်းနဲ့ဝယ်လိုက်ပြီးတော့ဟိုမှာသူက50နဲ့ရောင်းတာ။ဟိုသူ50နဲ့ရောင်းလဲပြီးတော့ဒီဘက်ကကျွန်တော်တို့ပြန်လဲလာဝယ်ရောငွေစည်းကရက်ပိုင်းလေးတွေမှနေပြန်တက်သွားတော့သူက55နဲ့သူပြန်ဝင်ရတော့သူကတော့ပြန်ရှုံးနေသေးတယ်အဲ့အတွက်ကြောင့်သူတို့ကလည်းလုံးလက်ဆမလို့ဟိုဝဲပြီးတော့ရောင်းနေရတယ်သူတို့ကဟိုဘက်ကိုဟိုအရင်လောက်ပဲရတာပေါ့နော်အရင်ကြီးမမြတ်တော့ဘူးပေါ့စတေပဲမဖြစ်ဘူးငွေစည်းကတဖြည်းနဲ့တရိပ်နဲ့တက်တက်လာတဲ့အခါကျတော့အဲ့လိုမျိုးလေးတွေဟိုသူကုန်တယ်တွေကလည်းအကြံသေးတယ်ပေါ့အဲ့သူတို့ကျွန်တော်ကလည်းအနေတော့ကျွန်တော်တို့ကိုလက်ထပ်ဈေးစစ်တာပေါ့နော်အဲ့ပို့ကားတွေလျှော့ပါအောင်ဆိုကျွန်တော်တို့ကလည်းဒီဘက်ကထိုင်းဘက်တော့ဘတ်နဲ့သွားတာဆိုတော့ဟိုဘလို့ပဲပြောဘန်းငွေပဲပေးရတာကာသမားတွေကိုအဲဒါမှမဟုတ်ကျွန်တော်တို့ကလည်းဒီဘတ်ဈေးကိုငွေဈေးအတိုင်းပဲယူပါတယ်အဲထပ်ပြီးတော့မတိုးဒါပေမဲ့သူတို့ဘက်ကမြန်မာငွေရတော့တိုးတွားအကြောင်းမလို့သူတို့ကဟိုကျွန်တော်တို့ထပ်လျှော့ပါကျွန်တော်လည်းတက်နိုင်မှတော့လျှော့ပေးပါတယ်
မှာရောက်ရှိနေပြီးနှစ်နိုင်ငံဆက်ဆက်စီးပွားရေးလုပ်ငန်းလုပ်ကိုင်နေကြတဲ့မြန်မာပြည်သားလုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအားလုံးကတော့အေးအေးချမ်းချမ်းသာသာရရနဲ့လုပ်ငန်းတွေချောချောမွေ့မွေ့လုပ်ကိုင်နိုင်ဖို့မြန်မာပြည်ကြီးအတွက်နေ့စဉ်နေ့တိုင်းအချိန်တိုင်းဆူတောင်းနေကြရတာပါရှင
်။မင်းညိုလင်းစီစဉ်တည်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အင်္ဂါနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ဒီအမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကြာရှိနေသေးတဲ့အချိန်မှာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကတက်လက်ပြောပြပေးပါအောင်မယ်ခင်ဗျာ
မြန်မာနိုင်ငံအတွက်အတိဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မံပေးရသွားမယ့်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်အတားမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြုဖို့ဂျပန်ဆိုအကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစည်းရုံးတွေကမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးသိမ်းရှောင်နေရသူတွေအပါအဝင်လူဦးရေ 18,600 သိန်းအကူအညီလိုအပ်နေတာပါထွက်ပြေးသိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့အတွက်လည်းနောက်ထပ်လူလာချင်းစာနာမှုအကူအညီခန့်မှန်းရေးစုစုပေါင်းဒေါ်လာ160ကျော်အထိပေးရဖို့ဂျပန်ဆိုအကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တရုတ်နိုင်ငံကရုရှားကိုစစ်လက်နက်တွေပေးရဖို့စဉ်းစားနေတယ်ဆိုတဲ့အပြောအဆိုတွေနဲ့ပတ်သက်ပြီးဒီရေးကိစ္စကိုဆွေးနွေးနေတဲ့အရေးအောင်မတွေ့ခဲ့ဘူးလို့ယူကရိန်းစစ်ဘက်ထောက်လှမ်းရေးအကြီးအကဲခရီလိုဘူဒန်နော့ဖ်ကအမေရိကန်မီဒီယာကိုပြောဆိုလိုက်ပါတယ်ဒီကိစ္စဖြစ်တိုင်းကြီးအလားအနာနဲ့ပတ်သက်လို့တနင်္လာနေ့က VOA နဲ့တွေ့ဆုံမင်းမြန်ကမှယူကရိန်းစစ်ထောက်လှမ်းရေးအကြီးအကဲကဒီဘော့တစုံတရာပြောဆိုလို့ခြင်းမရှိပါဘူးလို့တုံ့ပြန်ခဲ့ပါတယ်အခုလောလောဆယ်မှာလည်းတရုတ်ဘက်ကရုရှားကိုလက်နက်လွှဲပြောင်းပေးဖို့သဘောတူထားမရှိပါဘူး။ဒါနဲ့ပတ်သက်လို့လည်းဆွေးနွေးဖို့အစီအစဉ်တောင်ရှိမယ်မထင်ပါဘူးလို့သူကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတော့အာရှအလယ်ပိုင်းနိုင်ငံတွေကထိတ်တန့်သံတမန်တွေကိုဇက်တိုက်တွေ့ဆုံဖို့အတွက်ကာဇက်စတန်ကိုဒီနေ့ရောက်ရှိနေပါတယ်။ဒီသတင်းမှနောက်ပိုင်းမှာဥစပိုင်နိုင်ငံမျိုးတော်တက်စကန်ကိုလည်းရောက်ရှိမှာဖြစ်ပါတယ်။ဘုဒ္ဓအာရှတိုင်းပြည်တွေနဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုရေးနဲ့နယ်မြေတည်ထောင်ရေးကိုအမေရိကန်ကဂတိကဝတ်ထားလေးစားကြောင်းနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောဆိုလိုက်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အမေရိကန်ကယူကရိန်းမှာစိတ်တောက်ဖြစ်စေတဲ့ဓာတ်ပုံပစ္စည်းတွေကိုအသုံးပြုရန်ရန်စားဖို့အစီအစဉ်ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဆွဆဲလိုက်ပါတယ်။အထူးစစ်စင်ရေးနေရာတွေမှာရုရှားတပ်တွေကဓာတ်ပုံလက်တဲ့တွေသုံးဖို့စီစဉ်နေတယ်လို့ယခင်ရုရှားနိုင်ငံရေးဝန်ကြီးနိုင်ငံရေးဌာနရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဂျွန်ဆူလီဗာကဖေဖော်ဝါရီ22ရက်နေ့ကအမေရိကန်နိုင်ငံဝက်ဆန်စင်တာမှာပြောခဲ့တာကိုကိုကပြီးရုရှားကာကွယ်ဝန်ကြီးဌာနကအခုလိုကောက်ချက်ဆွဲဆွဆဲလိုက်တာပ
ါ။နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတ္တမောင်တန်းတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာကျွန်တော်တို့ရဲ့အစီအစဉ်တွေလည်းပြီးဆုံးတော့မှာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ္မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂီလ်နဲ့ PJ အဲလီယော့တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ VOA American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးနေကြတာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့အလိုရင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ